ဆီးရီးယားနိုင်ငံအရေးကိစ္စကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးကနေပြီးတော့ဒီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကဆီးရီးယားနိုင်ငံထဲမှာရှိတဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းဆက်ဆီးဖို့တောင်းဆိုလိုက်ပါတယ်။ဆီးရီးယားရေးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ဒီနောက်ဆုံးအစီအစဉ်ကစားထုတ်ပြန်လိုက်ပြီးမနေ့ကတင်လာနေမှာစုံစမ်းရေးမှုကာလာဒယ်ပွန်တေကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂလူညွေးကောင်စီအနေနဲ့ဆီးရီးယားနိုင်ငံတွင်းကရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့အချိန်ရောက်နေပြီအချိန်တန်နေပြီလို့စုံစမ်းရေးမှုကာလာပွန်တေကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းအရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့ကိစ္စတွေအပါအဝင်စစ်ရာဇဝတ်မှုတွေမှာဆီးရီးယားစစ်တပ်ရောတပုံတွေဘက်ကပါကျူးလွန်ပွဲရှိခဲ့တယ်လို့စုံစမ်းရေးကော်မရှင်ရဲ့အစီအစဉ်စာမှာဆက်ဆွဲရေးသားထားပါတယ်။ဒါပေမဲ့လည်းတရားမဲ့ဖမ်းဆီးထိန်းသိမ်းမှုတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုတွေနဲ့လိမ်မန်းဆိုင်ရာစော်ကားမှုတွေစတဲ့ဒီရာဇဝတ်မှုတွေအတွက်ဆီးရီးယားစုအကအဓိကတာဝန်ရှိသူအဓိကကျူးလွန်သူလို့အစီအစဉ်စာမှာထောက်ပြထားပါတယ်။မနေ့ကဒီအစီအစဉ်စာထွက်ပေါ်လာတာနဲ့ပတ်သက်လို့တော့ဆီးရီးယားဆူယာဘက်ကရောတပုံဘက်ကပါတရားမှတ်ချက်တွေထွက်ပေါ်လာတာမရှိသေးပါဘူး။ဆီးရီးယားဆွေးမှုတွေမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံရတဲ့လူပုတ်ကိုအဖွဲ့အစည်းစင်းတွေကိုလှည့်ဝတ်ထားပြီးတော့လာမယ့်လကြလို့ရှိရင်ကုလသမဂ္ဂလူခွင့်ရုံးကိုအဲ့ဒီကော်မရှင်အနေနဲ့တင်သွင်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဆီးရီးယားနဲ့ပတ်သက်တဲ့ဒီစီးရင်ကိုတော့အများပြည်သူကိုခြားပြဖို့အစီအစဉ်မရှိသေးပါဘူးခင်ဗျ။